ရှားဒီယူရိုပြောင်းလဲမှုဆန်ရာကုလသမဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်နဲ့ပတ်သက်ပြီးလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတရက်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြုပြောဆိုပါတယ်။သမ္မတတာဝန်ယူတဲ့ပထမရက်ပေါင်း100ပြည့်အထိမှဖြစ်နေ မနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မှာပြုလုပ်တဲ့လူမှုစည်းရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်ထောင်စုရဲ့အတူကောက်စကလုံးဖြစ်တဲ့ USA လို့အော်ဟစ်ပြီးဂုံးပြုခဲ့ကြပါတယ်။သမ္မတမင်းကွန်ပြောနေချိန်မှာပဲဆန္ဒပြသူတဦးကိုလည်းလူမှုကြီးကလည်းဩဘာပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင်းပတဲ့အင်ပီရိုသတင်းထောင်များအသင်းရဲ့ညစာစာပွဲကိုမတက်ဖဲတစ် ဒီနောက်ကမီဒီယာတွေကိုချိလိုက်ပါတကယ်တမ်းသူတို့ကဒီမှာရှိနေရမှာလို့ပြောဆိုခဲ့တာပါတမရထရန့်ကရုပ်သံမီဒီယာနှစ်ခုကိုနာမည်တက်ပြီးအလင်းအညာသတင်းတွေလို့ဆွဆွဲပြောဆိုတဲ့အခါမှာလဲလူလူကြီးကလှောင်ပြောင်ခဲ့ကြပြီးတမရကိုဩဘာပေးခဲ့ပါတယ်သူ့ရဲ့ပထမရက်တရအပေါ်မီဒီယာတွေရဲ့ရေးသားဖော်ပြမှုတွေကအလွန်အင်မတန်ညံ့ဖြစ်နေလို့လဲတမရကပြောဆိုပါတယ်ပထမရက်ပေါင်းတရအတွင်းဆောင်ရွက်ခဲ့တာတွေကိုတမရကပြောဆိုခဲ့ပြီးသိပ်ပြီးစိတ်လှုပ်ရှားပွေရနဲ့အလုတ်ဖြစ်ခဲ့တဲ့ကာလလို့လည်းပြောပါတယ်။ကြောင်မီသွေးတူဖော်ရေးလှုပ်သားတွေအလုတ်ပြန်လှုပ်နိုင်ပြီးတမနီနဲ့အလူမီနီယံအလုတ်သမားတွေကိုအကာအကွယ်ပေးခဲ့ပြီးအလုတ်အကင်တွေဆုံးရှုံးစေတဲ့လှုပ်ထုံးလုံနည်းတွေကိုလည်းပယ်ဖျက်ခဲ့တယ်လို့သမရကပြောဆိုသွားပါတယ်ရှင်။